ကရင်ပြည်နယ်ရင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီဘက်ကစစ်ကြောင်းတွေနဲ့ထိုးစစ်ဆင်နေတဲ့အတွက်၄ကီကော့ဒေတာအပဝန်ကျေးရွာပေါင်း900လောက်ကစစ်ဘေးရှောင်တွေဟာနေရာမပြိုင်နိုင်ကြတဲ့အပြင်တောင်ရင်မြေနီးမြန်မာဘက်ခြမ်းတောင်ရင်မြေတစ်လျှောက်ဘေးလွတ်မဲ့ထင်းတဲ့နေရာတွေကိုအချိန်ချင်းထွက်ပြေးပြောင်းရွှေ့နေကြပါတယ်။လက်ရှိမှာတော့စစ်ဘေးရှောင်ဥယေဟာမြောက်ရီခဲနဲ့မှအများဆုံးပါဒုက္ခတရီဟာထိုင်းဘက်ခြမ်းမှာတဲ့မြန်မာဘက်ခြမ်းတောင်ရင်မြေတစ်လျှောက်မှာခိုးလုံနေပြီးထိုးစစ်ဆင်လာတဲ့ဘေးလွတ်မဲ့ထင်းတဲ့နေရာပြောင်းရွှေ့နေရတယ်လို့စစ်ဘေးရှောင်ဒုက္ခတွေအခုကြီးပေးနေသူကဗီဝေကိုပြောပါတယ
်ဒီဘက်ဒီ network တွေကဒုက္ခတွေစုစုပေါင်း1300လောက်ကျန်နေပေါ့နော်ဒါ network တွေကကျန်နေရမှာလည်းရှိနေတာဆိုတော့သိရတယ်ဘုရားပူနေတာအဲကြောက်ခန့်နဲ့ဒီကိုမှအများကြီးဖြစ်နေမှာဆိုတော့သူကဒုက္ခတွေရွာပြန်လို့မရဘူးဘာထင်းထစ်လာတဲ့ခါကျတော့အဲ you know မင်းလက်ပါနေ blue ကနေရောစစ်တပ်ကဝင်လာတဲ့ကြောက်ခန့်လည်းဒီဘဝမှာတဆုအများကြီးပဲအဲ့လိုဖြစ်နေကိုစစ်တပ်ကထိုးစစ်လာတယ်သူကတဖြည်းဖြည်းဆုတ်သွားလိုက်အဲ့လိုမျိုးပေါ့ဟိုရှိသွားတယ်ဆက်လာကျင်တော့ကျန်တဲ့တောင်းကျော်ကတည်းကရှိတယ်ဆိုတော့တပတ်တည်းကဟိုပြေးနေတာ
တောင်းကျန်နေမှာတော့အသက်82နှစ်ရွယ်အဖိုးတူစစ်ဆောင်ပြေးလွှမ်းရဆုံးပါခဲ့ရတယ်လို့ပြောပါတယ်ကင်းမျိုးသားလွတ်မြောက်ရေးတပ်ပါဝင်ကင်းမျိုးသားကာကွယ်ရေးတပ် NUG လက်အောက်ခံပြည်သူကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာဒီဇင်ဘာ15ရက်ကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်